အမေရိကန်နိုင်ငံရဲ့ပုဂ္ဂလိကလုပ်ငန်းတွေကအများဆုံးလုပ်ငန်းတွေမှာပါကွန်ပျူတာဆိုင်ဘာလုံခြုံရေးကိုချက်ချင်းတွန်းမြှင့်ထားကြဖို့အတွက်အသစ်တက်လာမယ့်အစိုးရအဖွဲ့ကိုအမျိုးသားဆိုင်ဘာလုံခြုံရေးတိုးတက်မှုဆိုင်ရာ ENCS ကော်မရှင်ကတောက်ကြနေမှာသတိပေးပန်ကြလိုက်ပါတယ်။ဒီကော်မရှင်မှာပါတီဇွဲမရှိတဲ့ကျွမ်းကျင်သူ10ဦးပါဝင်ပြီးသူတို့ဟာနည်းပညာနဲ့ကွန်ပျူတာဆိုင်ဘာလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေပါ။အမေရိကန်နိုင်ငံမှာလာမယ့်2နှစ်ကနေ9နှစ်အတွင်းလှုပ်ဆောင်မှုအတွက်အကြံပေးချက်အများပြားပါတဲ့အစီရင်ခံစာတစ်စောင်ကိုအမေရိကန်သမ္မတဘဲရစ်အိုဘားမားစီတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအကြံပြုချက်တွေထဲမှာရွေးကောက်ခံသမ္မတအစိုးရအသစ်ဖွဲ့တဲ့ထဲမှာယာရုနေရအသစ်နှစ်ခုကိုထည့်သွင်းဖို့ပါဝင်ပြီးသမ္မတကိုဆိုင်ဘာလုံခြုံရေးဆိုင်ရာအကူအညီပေးမယ်လက်ထောက်ကျောင်းနဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာခိုင်မာမှုရှိစေဖို့အတွက်နိုင်ငံရချရောက်နေတဲ့အရာရှိတွေနဲ့လက်တွဲလှုပ်ဆောင်ရမယ်ဆိုင်ဘာလုံခြုံရေးဆိုင်ရာတာဝန်ကြီးတယောက်ကိုထားရှိဖို့ဖြစ်ပါတယ်။ဒါပြင်2020ရောက်ချိန်မှာအမေရိကန်မှာဆိုင်ဘာလုံခြုံရေးအတွက်ဝန်ထမ်း1000လောက်ရှိလာအောင်ထရပ်အစိုးရလက်ထက်မှာလေ့ကျင့်မွေးထုတ်ပေးဖို့လည်းကော်မရှင်ကတောင်းဆိုထားတာပါ။အခုပေးတဲ့ကြံဉာဏ်တွေကိုကျင့်သုံးဖို့သမ္မတအိုဘားမားကထရမ့်ကိုလွှတ်တော်ကိုကြေညာချက်ထုတ်ပြန်တိုက်တွန်းပေးမယ်။ဒီကြံဉာဏ်ကိုထရမ့်နဲ့ဂရုစိုက်နဲ့မစိုက်ဘူးဆိုတာခုထိမသိရသေးပါဘူး။ဒါပေမဲ့သူကိုယ်တိုင်ကသူ့အစိုးရလက်ထံမှာအွန်လိုင်းလုံခြုံရေးဆိုင်ရာတုံ့ပြန်ဆောင်ရမယ်လို့မကြာခဏကတိပေးခဲ့တာဖြစ်ပါတယ်။